မိုးရင်းကာလမှာမိုးတိမ်တွေကနေဖြက်စီးတွေလက်ပြီးမိုးကြိုးဖြစ်တဲ့အန္တရာယ်ရှိတာမို့ဒီအန္တရာယ်ကိုဘယ်လိုရှောင်ရှားနိုင်လဲဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိသာတင်ကိုမေးမြန်းပြီးတင်ပြပေးမှာပ
ါမိုးကြိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့နော်ဟိုဖြက်စီးလက်တယ်ဆိုတဲ့ဟာစကြည့်အောင်နော်ဖြက်စီးလက်တာနဲ့မိုးကြိုးဖြစ်တာကွာပါတယ်နောက်ခုစလုံးကတော့လျှက်စစ်တက်အဖို့နဲ့အမပြန်ပြီးတော့ပေါင်းသွားတဲ့အခါကျတော့တရားစစ်စီချောင်းကြီးဖြစ်သွားတဲ့ဟာပေါ့နော်တကယ်တမ်းကြာလို့ရှိရင်မြေပြင်နဲ့တိမ်ကြားမှာလေတုရှိတယ်လေတုကလျှက်ကအဲ့လိုလျှက်ကဖြစ်နေလေကနေလျှက်ကူးဖြစ်သွားတဲ့အခါမှာမိုးကြိုးပစ်တယ်လျှက်စီးလက်တယ်လျှက်စစ်တက်အားကတိမ်တစ်ခုကြားမှာဆိုရင်လျှက်စီးလက်တယ်တိမ်နဲ့မြေကြီးကြားမှာဆိုလို့ရှိရင်လျှက်ကနေလျှက်ကူးဖြစ်သွားလို့ရှိရင်တော့မိုးကြိုးပစ်တယ်လို့ခေါ်တာပေါ့
ဒီလိုမိုးကြိုးပစ်ဖို့ညစီလက်ဖို့အတွက်လိုအပ်တဲ့လျှက်စစ်တက်ကိုဘယ်ရရပါတယ်လဲ
ဒီတိမ်နေမြေကြီးတွေကနေပြီးတော့လျှက်စစ်တက်ကဘယ်ရရောက်လာလဲအဖို့အမဘယ်လိုကွဲသွားတယ်လဲဆိုတဲ့ဟာ theory နှစ်မျိုးရှိတယ်တစ်ခုက precipitation ပေါ့နော်မိုးရွာချတဲ့အခါမိုးဆက်ကလေးတွေမိုးသီးလေးတွေဒီရေပါတဲ့အပုံလေးတွေကတစ်ခုနဲ့တစ်ခုပုတ်တိုက်တဲ့အခါကြာလို့ရှိရင် plastic အချောင်းကိုအဝတ်နဲ့ပုတ်လိုက်တဲ့အခါ plastic အချောင်းကလျှက်စစ်တက်ပေါ်လာတယ်လို့ပဲပေါ့နော်ตุ้มมาบาเสียเลยสุรุษี static electricity ဆိုတာလေရေကိုးရေငွေလေးတွေမှာလျှက်စစ်တက်တွေပေါ်လာတယ်ပေါ်ပါတဲ့ရေကိုးရေငွေကလျှက်စစ်တက်ဟိုတဘွားဝါဖြစ်ပြီးတိမ်ရဲ့ဟုတ်အပေါ်ပိုင်းမှာရောက်သွားလေးရှိပြီးတော့တိမ်ရဲ့အောက်အလွှာကျလို့ရှိရင်အမတ်တက်ဖြစ်ပြီးတော့ကြံခဲ့တယ်တိမ်အလွှာအောက်ပိုင်းမှာကဘာမြင်မြတ်တပင်ကအဟိုအဖိုတက်လျှက်စစ်ဆောင်သွားတယ်ဆိုလို့ရှိရင်အဖိုနဲ့အမကြားမှာသူကလျှက်စစ်ဆက်ကွင်းကြီးပေါ်လာနောက်တစ်ခုကပါလဲဆိုလို့ရှိရင်နောက် theory က convection theory အဲ့ဒါပါလဲဆိုလို့ရှိရင်ခုနကကျွန်တော်ပြောတဲ့အပြင်ကိုအပေါ်ကိုပင့်တိုက်တဲ့လေကဒီတိမ်ဒီကိုဖြတ်သွားတဲ့အခါမှာသူကအဖိုတက်လျှက်စစ်ကိုတည်ပြီးအပေါ်မှာလျှက်စစ်အဖိုတက်တွေရှိတယ်တိမ်ရဲ့အောက်ပိုင်းမှာလျှက်စစ်အမတ်တက်တွေရှိတယ်နောက်မြေပြင်မှာအဖိုတက်ပြန်ဖြစ်သွားတဲ့အတွေ့သူကလျှက်စစ်လက်ရင်လှည့်မယ်ဒါမှမဟုတ်လို့ရှိရင်ဒီမြေပြင်ကိုလေတုကဟိုလျှက်ကာနေပြီးတော့လျှက်ကူးတဘာဝပြောင်းသွားပြီဆိုလို့ရှိလို့ရှိရင်အဲ့နေရာမှာမိုးကြိုးပစ်တာပဲပေါ့နော်
မိုးကြိုးပစ်တဲ့အခါမှာကြားရတဲ့အတန်းဘယ်လိုပေါ်လာလဲဆိုတာကိုကြည့်ရအောင်ပ
ါမိုးကြိုးပစ်တဲ့လျှက်စီးလက်တဲ့အခါကြလို့ရှိရင်ဒီကျွန်တော်မြင်ရတဲ့လက်ခဏဖြစ်သွားတဲ့လျှက်စီးချောင်းလေးကအမှန်ဆိုလို့ရှိရင်သူကအချင်းနှစ်လက်မှလောက်ပဲရှိတာနော်ဒါပေမဲ့ဒီအချင်းနှစ်လက်မှရှိတဲ့လျှက်စီးချောင်းရဲ့အပူချိန်ကဘယ်လောက်ရှိလဲဆိုလို့ရှိရင်ဒီဂရီ6000လောက်ရှိတယ်အဲ့လောက်6000လောက်ရှိတဲ့လျှက်စီးချောင်းဒီလောက်ပူတဲ့နေရာဒီအချင်းနှစ်လက်မှလေးကလေထဲကိုဖိအားအရမ်းများပြီးလျက်ကူးချောင်းဖြစ်နေတဲ့အချိန်မှာချက်ချင်းအပြင်မှာရှိတဲ့သူ့ပတ်ဝန်းကျင်ကလေကိုချက်ချင်းတကန့်ထုတ်ပြီးတော့ဆန့်ထွက်လိုက်ရတဲ့အတွက်ချက်ချင်းလေကအရန်ကိုဖိအားများနေရနေပြီးတော့ဖိအားအရန်ပွသွားတဲ့အတွက်အတန်ဆိုင်ပေါ်လာမိုးကြိုးပစ်တဲ့အတန်ဆိုအဲ့ဒီကထွက်လာတာပါလျက်စစ်တာအဘိုးအားတန်းတစ်ထောင်လောက်ရှိတယ်ဒီမိုးကြိုးပစ်လိုက်တဲ့လျက်စစ်စီးချောင်းက
လျက်စီးလက်ပြီးမိုးကြိုးပစ်တဲ့အခါမှာမြေပြင်ကနေအပေါ်ကိုလျှက်စစ်စီးသွားခြင်းရောက်မှအလင်းတန်းကိုမြင်ရတာပါ
။များသောပြင်ကျွန်တော်တို့မြင်ရတဲ့လျှက်စစ်စီးချောင်းမြေကြီးကနေပြီးတော့အပေါ်ပြန်တက်သွားတဲ့လျှက်စစ်စီးချောင်းတကယ်တမ်းစဖြစ်တာတိမ်ကနေစဆင်းတဲ့ဟာကျွန်တော်တို့မြင်ရတဲ့မိုးကြိုးပစ်တယ်လို့ကျွန်တော်တို့ပြောတဲ့စကားလုံးကပထမစက္ကန့်ရဲ့အပေါ်တသိန်းပုံတစ်ပုံလောက်မှ track တဲ့ဆိုကြတာမမြင်လိုက်ဘူးအဲ့ဒါကိုကျွန်တော်တို့မျက်လုံးကပိတ်မြန်လွန်အားကြည့်လို့ဒါနဲ့မြေကြီးကနေလျှက်စစ်ပြန်တက်သွားတဲ့ဟာအောက်ကနေပြီးတော့ပြန်တက်သွားတဲ့ဟာကို streamer လို့ခေါ်တာ streams ပေါ့နော်ညောင်းတိုင်းပြန်တက်သွားတစ်ပင်ကလည်းပြန်တက်တယ်လူကလည်းပြန်တက်တယ်ခြုံအကြီးကြီးကလည်းပြန်တက်တယ်ပတ်ဝန်းကျင်ကအကုန်လုံးပြိုင်တူတက်ကြတာလေအဲလူကတက်လို့နွားကတက်လို့ရှိရင်လူလည်းတည်နွားလည်းတည်ပေါ့ဒါ streamer electrocution လို့ခေါ်တာလေအဲ streamer ကနေအပေါ်ပြန်တက်သွားတဲ့အခါကျတော့သူကတစ်စက္ကန့်ရဲ့အပေါ်တသန်းပုံတစ်ပုံလောက်ဆိုတော့ဟိုမျက်စိတမိတ်လောက်အတွင်းမှာဓာတ်ခနဲဆိုပြီးတော့ဒီလျှက်စီးလက်တာကိုမြင်လဲရတာပေါ့နော်လျှက်စီးကြောင်းကပိုအားအရန်ကြီးသွားတဲ့အတွက်ဂုဏကတိမ်နဲ့မြေကြီးချာမှာတိမ်နဲ့တိမ်ချာမှာရှိတဲ့လျှက်ကဖြစ်တဲ့လေယာဉ်လျှက်ကူးဖြစ်သွားတယ်အဲ့ဒီအချိန်မှာလျှက်စစ်စီးသွားတဲ့အတွက်ဒီလျှက်စီးလက်တဲ့မိုးကြိုးပစ်တယ်ဆိုတာကိုသိရတာပေါ့နော
်မိုးကြိုးပစ်တော်မယ်ဆိုတာကိုခံမှန်းလို့ရပါတယ်
မိုးကြိုးပစ်တော့မယ်လျှက်စီးလက်တော့မယ်ဆိုတဲ့ဟာကိုခံမှန်းမှုဖြစ်တယ်။ဘယ်နေရာမှာပစ်မယ်၊ဘယ်နေရာမှာမိုးကြိုးဆက်ကွင်းကျနိုင်မယ်ဆိုတာကတော့ပြောလို့မရပါဘူး။များသောအားဖြင့်တိမ်နေတဲ့မြေကြီးနဲ့အနီးစပ်ဆုံးနေရာဆိုတော့တစ်ပင်အမြင်ကြီးတွေ၊တိုက်အမြင်ကြီးတွေ၊အဲမို့တောင်နေပေါ်မှာရောပဲပေါ့နော်။တောင်နေရဲ့ပုံနီးတာ။ဒါမိုးကြိုးပစ်တာတို့လျှက်စီးလက်တာတို့အဲမိုးကြိုးပစ်တာပေါ့အဓိကကတော့ဟိုဖြစ်ပုံများနိုင်ပါတယ်
။မိုးထချုံရွာနေရင်ကွင်းခေါင်ခေါင်လိုနေရာမျိုးမှာမမတ်ရက်နေဖို့အတွက်မသင့်ပါဘူး။
ဘုတ်ထိတ်ချုံကြွာနေတယ်ဆိုလို့ရှင်သူကအပလီအက်ဖစ်အဖိုတက်မတ်တက်တွေစဖြစ်နေပြီလေခုနကလေးစီးချောင်းချောင်းရောပါအောင်ပေါ့နော်အဲ့လိုဖြစ်နေတဲ့အချိန်ကြာလို့ရှင်သူကအမြင့်ဆုံးနေရာကိုအရင်စကူးမအောင်က ဝင်းခေါင်ခေါင်ကြီးမှာတယောက်တည်းခီးခီးဖြစ်နေလို့ရှိလို့ရှိသူ့ကိုဒရိုက်ပစ်တာပေါ့နော်မိုးကျုပ်အပြစ်ခံတဲ့အခါကျလျှက်စစ်တပ်ကနှစ်မျိုးသွားတယ်တစ်ခုကအရေပြားပေါ်ကိုရှောက်သွားတာရှောက်ပြီးတော့လျှက်စစ်တပ်ကမြေကြီးထဲဝင်သွားတယ်ဒါမှမဟုတ်လို့ရှိရင်လျှက်စစ်တပ်ကမြေကြီးထဲကနေပြီးတော့ကောင်းကင်ကိုပြန်တက်သွားတယ်ပေါ့နော်ခုနရှက်စီလက်နောက်တစ်ခုကကိုခန္ဓာတွေကနေဖြတ်ထွက်သွားတာပေါ့နော်လျှက်စစ်အဲ့စီးသွားတဲ့လျှက်စစ်ကဘူအားအယမ်းများတယ်ဖြတ်သွားတဲ့လျှက်စီးကအုံနှောက်ရဲ့နှလုံးသွေးကြောတွေကနေဖြတ်သွားတဲ့အတွက်အဲ့လောက်ပြင်းတဲ့လျှက်စစ်ဖြတ်သွားမှတော့လူသေးတာပေါ့နော်ဒါဒရိုက်ပစ်တာ
တိုင်းရိုက်မဟုတ်ဖဲတွေဝိုက်ပြီးလဲမိုးကြိုးမှန်နိုင်ပါတယ
်အပင်ကြီးတွေအောက်နားမှာတွားမရတဲ့ဖြစ်ပေါ်ရတော့တေးကြတယ်ပြစ်တာကတော့တစ်ပင်ပဲအတိုင်းမဲ့လျှက်စစ်စကွင်းဘေးနာရောက်နေတဲ့အတွက်လူပါဒုက္ခရောက်တာနောက်တစ်ခုကမိုးကြိုးပြစ်နေတဲ့နေရာပတ်ဝန်းကျင်နောက်မှာမိုးကြိုးပြစ်နေတဲ့အချိန်မှာမြေပြင်ကိုစီးတဲ့လျှက်စစ်တော့ပေါ့နော်အဲ ground conduction လို့ခေါ်တယ်အဲ့လျှက်စစ်တပ်ကမြေကြီးထဲကိုစီးသွားတာပြစ်နေတဲ့နေရာကနေပြီးတော့တိုင်း50လောက်မှာပဲဖြစ်ဖြစ်ပေါ့နော်အဲ့လောက်မှာဆိုလို့ရှိရင်လျှက်စစ်တပ်ပမာဏအများကြီးရှိသေးတယ်လူတဲကိုပြန်စီးတယ်လေလျှက်စစ်တပ်လူတဲစီးမှာတော့ဓာတ်လိုက်တာပေါ့ဓာတ်လိုက်တာရိုးဓာတ်လိုက်တာမဟုတ်ဘူးလေအိမ်မှာရှိတဲ့220ဗို့ဓာတ်လိုက်တဲ့ဟာမျိုးကျင်ကနေဖြစ်သွားတာမဟုတ်ဘူးသူကဘူအာပေါင်းတိမ့်နဲ့တန်းနဲ့ချီပြီးဖြတ်သွားမှာတော့ဒီလူကတေတော့တာပေါ့နောက်တစ်ခုကတန်စီဂျိုးတွေတန်ဝင်းထင်ရနေပါလိမ့်နားမှာဆိုလို့ရှိရင်ဒီမိုးချုပ်ပြစ်လိုက်တဲ့အခါကျလျှက်စစ်တပ်ကတန်စီအိုးတွေဘာတွေကိုပါဓာတ်လိုက်တာအဲ့ဒါကိုတော့ကင်ပြီးတဲ့အခါလေဓာတ်လိုက်ပြီးတေတာပေါ့နော်နောက်တစ်ခုကဗိုးချိုးပစ်တဲ့အခါကဘာမြေပြင်ကရှိတဲ့အဖိုတက်ကအမတ်တက်ကိုပြန်ခုံပြီးတော့တိမ်ကိုပြန်ကူးတဲ့အခါကြလို့ရှိလို့ရှိရင် streamer လို့ခေါ်တယ်အဲ့ဒါအစ်တင်ကြီးတွေကနေပြီးတော့ပြန်တက်သွားတာလည်းဖြစ်နိုင်တယ်ဗိုးချိုးပစ်တဲ့ဆိုအပေါ်ကနေတက်လာတဲ့ဟာတွေမဟုတ်ဘူးနော်တရစစ်တက်ကအပေါ်ကနေလဲစစ်နေမြေကြီးကနေလဲတိမ်ဘက်ကိုပြန်တက်တယ်လေ
ဒီနေ့မိုးရင်းမှာမိုးချိုးအန္တရာယ်ကိုရှောင်ရှားနိုင်စေဖို့အတွက်သတိပေးရင်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲညှိနှိုင်းလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့